ဒီကိစ္စကိုမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေတက်ရောက်လာတဲ့အဲ့ဒီနီလာခံမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုအာရှမှာစီးပွားရေးအရာဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံတစ်နိုင်ငံဖြစ်ပုံဖော်ပြောဆိုခဲ့ပါတယ်။နိုင်ငံသားယင်းမြောက်နယ်မှုတွေကိုကြိုဆိုဖို့မြန်မာအနေနဲ့ပြင်ဆင်နေသလို
ကုမ္ပဏီတွေအတွက်အခက်အခဲဖြစ်စေတဲ့ကျိုးနီစနစ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ထားကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်။
Southeast Asia's final frontier market, final and best, we hope. We offer innumerable investment opportunities. Investment opportunities are everywhere in Myanmar.
ဒါပေမဲ့လည်းယင်းမြောက်နယ်သူတွေအတွက်စီးပွားရေးလုပ်ငန်းတွေအလွယ်တကူဆောင်ရွက်နိုင်စေရေးအထောက်အကူပြုတဲ့နည်းဥပဒေတွေတိတိကျကျမရှိသေးတာ။ဒါပြီးတော့လူမျိုးတုံးတစ်ဖက်မှကျိုးလိုမှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်းဆိုင်နေရတဲ့မြန်မာနိုင်ငံအတွက်လူခွင့်ရေးတည်ကြအောင်ဆောင်ရွက်နေတဲ့အနေအထားမတွေ့ရသေးဘူးလို့ယင်းမြောက်နယ်သူတွေဘက်ကထောက်ပြကြပါတယ်။
အထူးသဖြင့်ဒေါက်ဆန်းစုကြည်ပြောတဲ့မိန့်ခွန်းထဲမှာယင်းမြောက်နယ်မှုဆိုင်ရာဥပဒေနည်းလမ်းတွေလူခွင့်ရေးဆိုင်ရာကိစ္စရပ်တွေစတဲ့အဓိကကြတဲ့အချက်တွေထပ်သွင်းပြောကြားခြင်းရှိတဲ့ပုံမှာယင်းမြောက်နယ်သူတွေဘက်ကစိတ်ပြတ်တဲ့အနေအထားတွေ့ရတယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတယ်။ဘာမှကမ်ပိန်းယူကေရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမနာကတုံ့ပြန်ပါတယ်။
ဒါမှမဟုတ်လူခွင့်ချုပ်ဖောက်မှုတွေရှိနေတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံဖြစ်နေပါတယ်။ဒါဟာယင်းမြောက်နယ်သူတွေအတွက်အလွန်ကြီးမားတဲ့အဟန့်အတားကြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်မိန်ငုံကိုယင်းမြောက်နယ်သူတွေတော်တော်များများစိတ်ကြက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာသူတို့အတွက်ခွင့်လန်းတွေအများကြီးရှိတယ်ဆိုတာသိကြပါတယ်။ဒါပေမဲ့သူတို့အတွက်လုံခြုံစိတ်ချရတဲ့ပတ
လူလာကြောင်းမတ်ဖာမနာကပြောပါတယ်မြေပြေပေါ်မှာမြေတားကျင်းပနေတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံကိုနိုင်ငံပေါင်း18နိုင်ငံကကုသလေပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။အဲ့ဒီထဲမှာတရုတ်၊ဂျပန်၊စင်ကာပူနဲ့အင်္ဂလိပ်နဲ့ထိုင်းနိုင်ငံကကုသလေတွေအများဆုံးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပေးထားတဲ့အထူးကုံတွယ်ကင်းလွတ်ခွင့်ပြန်ရုပ်သိမ်းနိုင်ခြင်းရှိနေကြောင်းဥရောပသမ္မတကသတိပေးပြောထားပါတယ်။အခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေရအနောက်နိုင်ငံတွေဘက်ကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကျဆင်းလာတဲ့တရုတ်ပါဝင်အာရှနိုင်ငံတွေပိုးပြီးဝင်လာဖို့ရှိတယ်ဆိုပေမဲ့ဈေးကွက်စီးပွားရေးအရာပြိုင်ဆိုင်မှုအားနည်းမှာဖြစ်ပြီးမြန်မာနိုင်ငံအတွက်နစ်နာချက်တွေရှိနိုင်တယ်လို့အမေရိကန်ချီဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကပြောပါတယ
်နိုင်ငံရေးနဲ့စီးပွားရေးကတော့ဆက်နေပါတယ်ဟိုစီးပွားရေးတက်ဖို့ကနိုင်ငံရေးရေချင်ရင်းမှုတွေအရေးကြီးပါတာအခုဖြစ်နေတဲ့အချိန်ကဒီအာရှကတရုတ်နဲ့ဂျပန်အင်းကြီးနိုင်ငံတွေကလည်းစင်ကာပူဒီလောက်ပဲ investment ရရှိတယ်။အဲဒီမှာဆိုးတာကတရုတ်ကအများဆုံးပါလေ။ဆိုအနောက်နိုင်ငံတွေဝင်မှစီးပွားရေးကပြိုင်ဆိုင်မှုများလေဟိုအဖက်ကမှတန်းတူပဲကောင်းတော့ပါလေ။ရေးတုံးနဲ့ကြာမယ်။ရွေးမှုတွေပုံပြီးတော့ကောင်းတော့ပါလေ။အဲမဟုတ်လို့ရှိရင်ဒီတစ်ခုနှစ်ခု၃ခုလောက်ကိုပဲကွက်ပြီးတော့ဘလို့ပဲတည်တည်ယူရတဲ့အခြေအနေဖြစ်မှာပါလေ။အဲတော့ကျွန်တော်မြင်ကတော့ဒီအရေးသိခေါ်တာဆိုရင်ဒီနိုင်ငံများများလာအောင်လက်ပြုလုပ်ပါတယ
်အထူးသဖြင့်မြမစီးပွားရေးမှာတရုတ်ကိုပိုးပြီးအားထားရတဲ့အခြေအနေကိုကြော်လွားနိုင်ဖို့လိုနေတယ်လို့မြင်သားဥက္ကန်ထွန်းကပြောပါတယ
်ကျွန်တော်တို့ဒီတော့ကတရုတ်တရားသူတို့တကြည့်တယ်လေအဖက်ကငွေကြီးတက်တော့ဟိုကတချို့ဆက်ရနေမှာဆိုရင်တမင်းတက်တယ်ကသူတို့လူခေါ်တာတကယ်တော့သူငွေချေးရမယ်ချေးရကမှာတူများနိုင်ငံလေးတို့အတုံးလုံးတွေတက်တာမယ်ချင်းချင်းကျုံးကောင်ထားတဲ့ဟိုလည်းမကျိုးနေမှာပေါ့ဆင်းရမယ်စားအရင်အရယူခဲ့တာဘယ်လိုလဲဆုံးဖြတ်လဲဆိုတော့ကျွန်တော်အားသိမ့်ပ
ါမြန်မာနိုင်ငံမှာနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာဒေါ်ဆန်းစုကြည်အစိုးရတက်လာတဲ့2015-16 ခုနှစ်မှာအမေရိကန်ဒေါ်လာ 6.5 ဘီလီယံအထိရှိခဲ့ပေမဲ့2019-2018ခုနှစ်တွေမှာတော့ဒေါ်လာ 5.9 ဘီလီယံအထိတဖြည်းဖြည်းကျဆင်းခဲ့ပါတယ်ရှင်